ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလှုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီရေရှည်ခမ်းမဲ့ဌာနီပြန်ရေးဖြစ်လာဖို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ EKF ဒူမိုမင်ကထောက်ပြပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြဿနာဖြေရှင်းနိုင်ရေးနိုင်ငံတကာဘက်ကအရေးပေါ်တိုးမြှင့်ဆောင်ရွက်ကြဖို့လိုတယ်လို့လည်းဝန်ကြီးကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာတမတ်ကြီးတစ်တွေဖြစ်အသစ်ခန့်အပ်ခံကြရတဲ့ဆွီဒင်တမ်းအမတ်ကြီးစပိန်တမ်းအမတ်ကြီးနဲ့နော်ဝေးတမ်းအမတ်ကြီးတို့နဲ့နိုင်ငံတော်အေဂေဟာဗက်တမာမှာတွေ့ဆုံစဉ်အခုလိုတိုက်တွန်းတာလို့နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပေမဲ့လည်းဒီဒုက္ခသည်တွေကိုပြန်စည်းစစ်လက်ခံမယ်လို့ပြောဆိုထားပါတယ်။